မြန်မာနိုင်ငံရခိုင်မြောက်ပိုင်းပဋိပက္ခရဲ့ဒေသတွင်အပြက်စီးပမာဏကိုကြည့်မယ်ဆိုရင်ဒေသခံမွတ်စလင်တွေဟာ ethnic cleansing လူမျိုးနွယ်စုလိုက်ရှင်းလင်းတာမျိုးခံခဲ့ရပွဲရှိတယ်လို့အဲ့ဒီဒေသကိုတွားရောက်လေ့လာခဲ့တဲ့တန်တမန်တွေကကုလသမဂ္ဂလုံခြုံရေးကောင်စီမှရှင်းလင်းပြောဆိုခဲ့ကြပါတယ်ဒုက္ခတွေရဲ့အနေနဲ့နေရက်ကိုဘေးကင်းကင်းဂုံတိတ်ခါရှိရှိပြန်နိုင်မယ့်အခြေအနေလည်းမရှိသေးဘူးလို့တန်တမန်တချို့ကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့ရဲ့မြန်မာနိုင်ငံခရီးစဉ်နဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှမနေ့ကပြန်လည်တုံ့တက်ဆွေးနွေးခဲ့ကြတာပါအပြည့်စုံကိုတော့ကိုသားညွန့်ဦးကပြောပြပါမယ်
ကုလသမဂ္ဂလူရွေးကောင်စီရဲ့တန်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံတည်းကပြည်ပခဖြစ်ရာဒေသနောက်ပြီးမြန်မာအစိုးရရဲ့ဒုက္ခသည်လက်ခံရေးပြင်ဆင်ဆောင်ရွက်မှုတွေကိုတွားရောက်လေ့လာခဲ့ပြီးတော့မနေ့တနင်္လာနေ့မှာတော့လူရွေးကောင်စီမှဒီခီးစင်နဲ့ပတ်သက်ပြီးတော့ပြန်လည်ရှင်းလင်းသုံးသပ်မှုတွေလုပ်ခဲ့ကြတာပါခီးစင်မှာပါသွားတဲ့ကုလသမဂ္ဂဆိုင်ရာကူးရေးနိုင်ငံတာဝန်ကြီးမန်ဆူအယ်လ်အိုဒဘီကတော့ဒီဒုက္ခသည်တွေအနေနဲ့သူတို့ဆန္ဒနဲ့သူတို့နေရက်ကိုဘေးကင်းကင်းဂုဏ်သိက္ခာရှိရှိပြန်နိုင်မယ့်အခြေအနေကောင်းမရှိသေးဘူးဆိုပြီးပြောဆိုပါတယ်ဒါနဲ့သူတို့ကိုယ်ကညီခဲ့ရတဲ့အနေအထားတွေအရပြိပခအတွင်းမှာမွတ်စင်တီရဇန်ကြီးအနေနဲ့လူမျိုးနွယ်စုလိုက်ရှင်းလင်းတာမျိုးခံခဲ့ရနိုင်ခြေရှိတယ်လို့ဂျုံရင်းကောင်စီစီးပွဲမှာပြောဆိုသွားပါတယ
်။ إِنَّ مُشَاهَدَتْنَا لِحَجْمِ الدَّمَارِ الَّذِي لَحَقَ الْقُرَى الَّتِي كَانَ يَقْطِنُهَا أَقْلِيَةُ الرُّوهِنْجَا فِي شَمَالِ
ဒီခိုင်မြောက်ပိုင်းကရိုဟင်ဂျာလူနည်းစုကျေးရွာတွေကအပြည့်အစုံပမာဏကိုမြင်လိုက်ရခြင်းအဖြစ်ဒီလူနည်းစုတွေပေါ်ပြင့်မှတ်ထားပြီးအစီအစဉ်တကျအကြမ်းဖက်တဲ့လုပ်ရမျိုးတွေဖြစ်ခဲ့တယ်ဆိုတာပြနေပါတယ်။ဒီလူတွေဟာအစ္စလမ်ဘာသာကိုးကွယ်ကြတဲ့လူမျိုးတွေဖြစ်တာကလွဲလို့ဘာယာဇဝင်းမှုမှကျူးလွန်နေတဲ့သူတွေမဟုတ်ပါဘူး။ကျေးရွာတွေကိုကျွန်တော်တို့ဖြတ်သွားတော့ရွာတွေမှာမီးလောင်နေတဲ့အဖျက်စီးခံထားရတဲ့အိမ်တွေကိုတွေ့ပါတယ်။ဒါတွေကိုကြည့်မယ်ဆိုရင်သူတို့ဟာနိုင်ငံသားတယောက်ရဲ့အခွင့်အရေးတွေချိုးဖောက်ခံရပြီးသူတို့ကြုံတွေ့ခဲ့ရတာတွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအတိုင်းအတာတည်ဖြစ်နိုင်ပါတယ်။
ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးနီကီဟေလီကတော့ရွန်ဂျာမွတ်စလင်တွေပေါ်မှာနှိပ်ကွပ်မှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီကပြင်းပြင်းထန်ထန်အရေးယူဖို့အရေးမှာတရုတ်နိုင်ငံကမြန်မာနိုင်ငံကိုအကောက်အွယ်ပေးနေတဲ့သဘောတွေ့ဝိုက်ပြီးတော့ဝေဖန်ပါတယ်။ကုလသမဂ္ဂဆိုင်ရာတရုတ်တာဝန်ကြီးမာဂျောက်ဇူးကတော့ပြည်ထနာကိုပို့ပြီးတော့မချုပ်ထွေးလာစေဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားဖြည့်ဆည်းမှုကိုအားပေးတဲ့နယ်လို့လူမျိုးရေးကောင်စီမှပြောပါတယ်။ခီးစင်မှာပါသွားတဲ့အထက်ရခိုင်ပြည်ပခနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ပြောလို့ရှိသူတူကတော့ကုလသမဂ္ဂဆိုင်ရာဗြိတိန်တာမကြီးကရန်ပီယက်ပါဒီလောက်ကြီးမားတဲ့တက္ကနာကိုကန်ကြွယ်ဖို့ဆိုတာကုလသမဂ္ဂတစ်ခုတည်းကပဲကျွမ်းကျင်ပိုင်နိုင်မှုရှိတာမို့လို့ရခိုင်ဒေသကိုကုလသမဂ္ဂကိုအတားအဆီးမရှိဝင်ဝဲပေးဖို့လိုတယ်လို့သူကလုံငင်းကောင်စီမှာပြောပါတယ
် I was very struck by the magnitude of what
ဒုက္ခသည်တွေရေဆိုင်ကြုံတွေ့ရတာတွေအစိုးရတဲ့ကုလသမဂ္ဂကြုံတွေ့ရတာတွေအတွက်ဒီမှာအင်ဗတန်ကြုံလို့ခဲ့ရပါတယ်။ကြီးမားကျယ်ကျယ်တဲ့အပြက်စီးတိုက်တာတွေတွေ့ရပြီးဒါဟာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ကိုအစုလိုက်အပြုံလိုက်ထွက်ပြေးရတဲ့အကြောင်းရင်းတစ်ခုဆိုတာထင်ရှားပါတယ်။ဒီလူတွေတရားပြန်နိုင်ဖို့လည်းကြိုးစားနေပါတယ်။ဒုတိယလုပ်ရမှာကတော့ဒီကြက်ပနာတွေကိုတုတ်ပြန်အေးအေးယူရင်းအစိုးရအာဏာပိုင်တွေအနေနဲ့တိုးပြစ်လှုပ်ဆောင်ဖို့နဲ့ဒုက္ခသည်တွေကိုကူညီဖို့ကုလသမဂ္ဂကိုအကန့်အသတ်မရှိဝင်ရောက်ခွင့်ပေးရပါဒီလိုပမာဏနဲ့ကြုံတွေ့ရတာကိုဘယ်လိုကတွေ့ရမလဲဆိုတာကုလသမဂ္ဂကပဲကြွေးကြေပိုင်တိုင်မှုရှိတာပ
ါကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးဟောက်သူဆွမ်းကတော့မြန်မာစုအနေနဲ့လူခွင့်ချိုးဖောက်မှုတွေကိုခွင့်ပြုမှာမဟုတ်ဘဲနဲ့စွပ်စွဲချက်တွေကိုလည်းဥပဒေတိုင်စုံစမ်းမှာဖြစ်တယ်လို့လူညွန်းကောင်စီမှပြောပါတယ်အရေးအကြီးဆုံးကတော့ဒုက္ခသည်တွေပြန်လက်ခံရေးလုပ်ငန်းစဉ်တွေစတင်နိုင်မှုဖြစ်တယ်လို့သူကဆိုပါတယ
် In resolving current issues relating to the Rakhine State we all agree that the most
ဒီပြည်နယ်ကလက်ရှိတက္ကသိုလ်တွေကိုဖြည့်ဆည်းတဲ့နေရာမှာအရေးကြီးလို့ရမှာကနှစ်နိုင်ငံသဘောတူညီချက်နဲ့အညီဒုက္ခသည်တွေပြန်လက်ခံရေးစဖို့ဆိုတာအားလုံးသဘောတူထားပါတယ်သူတို့ကတော့ဒီလူတွေကိုလက်ခံဖို့အတွက်အစဉ်သစ်ရှိတာကြောင့်ဖြစ်နိုင်သမျှမြင်မြန်ဒီလုပ်ငန်းတွေကိုစတင်လုပ်ရဲဆိုတာကိုအကြိမ်ကြီးပြောထားပါတယ်ဆိုပြီးမြန်မာတမန်ကြီးကပြောဆိုသွားတာပါအမေရိကန်တာမကြီးနီကီဟေလီကတော့ခီးစင်မှာပါမတော့ပါဘူး။ဒါပေမဲ့လို့ဒီအကြက်တဲကိုဖြည့်ရှင်းဖို့အတွက်လူညွန်းကောင်စီအနေနဲ့နီလန်းရှိတယ်လို့သူကပြောပါတယ်။ဘလို့နီလန်းဆိုတာဘလို့နီလန်းဆိုတာကတော့အသေးစိတ်မပြောခဲ့ပါဘူး။လူသားချင်းစာနာမှုကူညီရေးဆိုင်ရာအကြက်တဲကိုရောလူခွင့်ပြဿနာကူပါဖြည့်ရှင်းဖို့အတွက်လူညွန်းကောင်စီကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တရက်ကိုအလင်းမြန်ချမှတ်ရလိမ့်မယ်လို့လည်းအမေရိကန်တာမကြီးကဒီမနေ့ကလူညွန်းကောင်စီစီးပွဲမှာပြောဆိုခဲ့ပါတယ်ခင်ဗျ
။ကိုသားညွန်းပြောပြပေးခဲ့တာပါ။